This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ဗီဒီယို NUG တောတာရှင်များနှင့်မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ10ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာစီးရီးသတင်းများကိုຫນွေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါရယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့လွိုင်းလင်းလေးအခြေဆိုင်စစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြောင်အိုင်ဆန့်ရွာကကလေးငယ်နှစ်ဦးတိဆုံးကလာသားအရွယ်ကလေးငယ်တဦးလက်တစ်ဖက်ဆုံးရှုံးတဲ့တရင်ကိုတင်ပြပေးပါမယ်။ KNB ပြည်နယ်လွိုင်းလင်းလေးမြို့မှာအခြေဆိုင်အကြမ်းဖက်စစ်ကောင်စီတပ်ခမရ933ညတပ်ရင်းကပစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်မှုကြောင့်အိုင်ဆန့်ရွာကကလေးငယ်နှစ်ဦးသေဆုံးပြီးတော့လာသားအရွယ်ကလေးငယ်တဦးလက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ဒေသတွင်းသတင်းတွေကဆိုထားပါတယ်။ဇန်နဝါရီလ9ရက်နေ့မနက်7နာရီခန့်အချိန်မှာလွိုင်းလင်းလေးအခြေဆိုင်စစ်ကောင်စီတပ်ကအိုင်ဆန့်ကြီးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ကလေးငယ်တွေသေဆုံးရတာလို့သိရပါတယ်။စစ်တပ်ကပစ်တဲ့လက်နက်ကြီးကြီးတွေအိုင်ဆန့်ရွာအတွင်ကြားရောက်ပောက်ကွဲတာကြောင့်အသက်12နှစ်အရွယ်မိန်းကလေးငယ်2ဦးသေဆုံးပြီးတော့လေးလသားအရွယ်ကလေးငယ်တဦးလက်တစ်ဖက်ပြတ်သွားတယ်လို့လွိုင်းကုံမျိုးကစစ်ပီးရှောင်းကူညီနေသူတွေကပြောပါတယ်။ဒါအပြင်အသက်30ကျော်အရွယ်အမျိုးသမီးတဦးလည်းယင်ဘက်မှာလက်နက်ကြီးစမှန်နဲ့ဒဏ်ရာရသွားတယ်လို့သိရပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF တတင်းနဲ့ပြန်ကြားရေးတာဝန်ခံကလည်းအတည်ပြုထားတာပါ။အရသာပြည်သူတွေအထူးသဖြင့်ကလေးငယ်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တဲ့စစ်ကောင်စီရဲ့လုပ်ရက်ဟာအယုံမှားဆုံးနဲ့အကြမ်းကြုတ်ဆုံးလုပ်ရက်လို့ KNDF တတင်းနဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။တိုက်ပွဲဖြစ်တဲ့နေရာမဟုတ်ဘဲလူထုအပေါ်ပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့တိုက်ခိုက်မှုဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ KNDP ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးကလည်းဒီဖြစ်စဉ်နဲ့ပတ်သက်လို့မှတ်ချက်ပြုထားပါတယ်။2024ခုနှစ်နိုဝင်ဘာလ10ရက်နေ့ကလည်းလွိုင်းလင်းလေးအခြေဆိုင်ခမရ933ညတပ်ကပစ်ခတ်တဲ့လက်နက်ကြီးကြောင့်လွိုင်းကုံမြို့နယ်နိုးကိုစံပြကြီးရွာနဲ့တရက်ပင်ကြီးရွာတို့ကဒေသနေပြည်သူ4ဦးသေဆုံးပြီးတော့3ဦးဒဏ်ရာရရှိခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီနတ်တလင်းမျိုးနယ်မှာစိုက်ကယ်စီးလာတဲ့လူငယ်3ဦးကိုစစ်တပ်ကတနက်နေ့ပြစ်တာကြောင့်လူငယ်2ဦးပြင်းထန်ဒဏ်ရာရပြီး2ဦးဆိုးရိမ်ရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ချမ်းတာယာဝတီခရိုင်နတ်တလင်းမျိုးနယ်မှာစိုက်ကယ်စီးလာတဲ့လူငယ်3ဦးကိုစစ်ကောင်စီတပ်ဖွဲ့ကတနက်နေ့ပြစ်ခတ်တာကြောင့်လူငယ်2ဦးပြင်းထန်ဒဏ်ရာရခဲ့ရမှာ2ဦးကဆိုးရိမ်ရတယ်လို့ဒေတာတွင်းသတင်းတွေကဆိုပါတယ်။နတ်တလင်းမျိုးအထွတ် 3 Star KTV အနေကလမ်းမပေါ်မှာပေါ်တာဆွေးနေတဲ့ရဲနဲ့စစ်ကောင်စီတပ်သားတွေကစိုက်ကယ်စီးလာတဲ့လူငယ်3ဦးကိုစိုက်ကယ်မပေးလို့ဆိုပြီးတော့ဇန်နဝါရီလ9ရက်နေ့ညနေ6နာရီခန့်အချိန်မှာတနက်နေ့ပြစ်ခတ်ဖမ်းဆီးခဲ့တာလို့သိရပါတယ်။အခုလိုပြစ်ခတ်ဖမ်းဆီးတာကြောင့်လူငယ်2ဦးတနက်ကြီးထိမှန်ရမှာတဦးဟာအသက်တည်ဆုံးနိုင်တဲ့ပြင်းထန်ဒဏ်ရာရခဲ့ပြီးတော့တဦးမှလည်းလက်ဖြက်ရနိုင်တဲ့ဒဏ်ရာရသွားတယ်လို့သတင်းရင်းမြစ်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးတာယာဝတီ ACT မီဒီယာကဖော်ပြထားပါတယ်။စစ်သားနဲ့ရဲတွေပေါ်တာဆွဲဖို့စိုက်ကယ်ကိုရက်ခိုင်းတာတိတဲ့အတွက်မောင်းပြတဲ့အတွက်ကြောင့်တနက်နေ့လိုက်ပြစ်တာဖြစ်ပြီးတနက်ဒဏ်ရာရသွားတဲ့သူတွေကိုလူနာတင်ရင်နဲ့ဆေးရုံပို့ထားပြီးတော့ဆေးကုသမှုခံယူနေရတယ်လို့သိရပါတယ်။အသက်ဒီဆုံးနိုင်တဲ့ဒဏ်ရာရသွားသူဟာကိုစမ်းမင်းဦးခေါ်ချက်ကြီးဖြစ်ပြီးတော့လက်ပြတ်ခံရနိုင်တဲ့ဒဏ်ရာရသွားသူကတော့ကိုစီသူဖြစ်ကနတ်တလင်းမြို့နယ်မြို့ချံကျေးရွာမှာနေထိုင်ကြသူတွေလို့သိရပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီထိန်းချုပ်ထားတဲ့မူဆယ်မြို့မှာ တလားအတွင်ပိုင်ရှင်မဲ့အလောင်း6လောင်းတွေ့ရှိပြီးတော့ဓမြတိုက်မှု3ချိန်ဖြစ်တဲ့တဲ့င်းကိုတင်ပြပေးပါမယ်။တောက်အောင်ပြည်တပ်မဟာတပ်နယ်မြေတဲကစစ်ကောင်စီတပ်ထိန်းချုပ်ထားတဲ့မူစေမြို့မှာပြီးခဲ့တဲ့ဒီဇင်ဘာလအတွင်ပိုင်ရှင်မဲ့ရုပ်အလောင်း6လောင်းတွေ့ရပြီးလူရဲမှုနဲ့ဓမြတိုက်မှု3ချိန်ဖြစ်တယ်လို့ PSLF TNL တရင်နဲ့ပြန်ကြားရေးဌာနကပြောပါတယ်။ဒီဇင်ဘာလ9ရက်နေ့မှာပိုင်ရှင်မဲ့ရုပ်အလောင်း2လောင်းဒီဇင်ဘာလ12ရက်နေ့မှာရုပ်အလောင်း3လောင်းနဲ့ဒီဇင်ဘာလ25ရက်နေ့မှာရုပ်အလောင်း1လောင်းတွေ့ရှိတာဖြစ်ပြီးတော့မူရစ်သုံးဆွဲထားသူတွေလို့ဆိုပါတယ်။လူရဲမှုတွေအဖြစ်ဒီဇင်ဘာလ21ရက်22ရက်နဲ့ဓမြတိုက်မှုအဖြစ်ဒီဇင်ဘာလ25ရက်နေ့မှာဖြစ်ခဲ့တာလို့သိရပါတယ်။ဒီဇင်ဘာလ21ရက်နေ့ကဟိုမွန်ရက်ကွက်မှာရှိတဲ့အလှပြင်ဆိုင်တဆိုင်မှာအမျိုးသမီးတအူးခေါင်းလျှော်နေတဲ့အချိန်မှာအမိမသိအမျိုးသားတအူးကကားရွှေ့ပေးမယ်ဆိုပြီးကားတော့တောင်းယူရာကနေကားကိုမောင်းပြီးထွက်ပြေးသွားတယ်လို့အသိပေးထားပါတယ်။ဒါအပြင်ဒီဇင်ဘာလ22ရက်နေ့မှာလည်းပြစ်စည်းသွားပို့တဲ့အမျိုးသမီးနှစ်ဦးရွှေသမင်ကုန်းအစင်းမှာအမျိုးသားနှစ်ဦးကစိုက်ကဲရက်ခိုင်းပြီးတော့တနက်ပြချင်းချောက်ကစံကယ်လူယူသွားခဲ့တယ်လို့ဒီဇင်ဘာလ25ရက်နေ့မှာလည်းကားစီးလာတဲ့တရုတ်အမျိုးသားနှစ်ဦးကဈေးရောက်နေတဲ့အမျိုးသမီးတဦးကိုဓားတိုက်ပြီးတော့ငွေတွေယူဆောင်သွားခဲ့တယ်လို့ပြောပြထားပါတယ်။စစ်ကောင်စီတပ်ထိန်းချုပ်ထားတဲ့တရုတ်မြန်မာနယ်စပ်မူစင်မြို့မှာလူရဲမှုဓားတိုက်မှုပြန်ပြီးဆွေးမှုတွေနေ့စဉ်နဲ့အမျှဖြစ်ပွားနေပြီးမဲ့စစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့အနေနဲ့ကျူးလွန်သူတွေကိုထိရောက်စွာအရေးယူနိုင်တာမျိုးမရှိသေးဘူးလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးချင်းပြည်နယ်တီးတိမ်မြို့မှာရှိတဲ့စက္ကစဘတ်မှရဲသားတအူးလက်နက်တလက်ခဲယင်းတချို့နဲ့အလင်းဝင်ခဲ့၍ငွေကျပ်300ချီမြင့်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်တီးတိမ်မြို့မှာရှိတဲ့စက္ကစဘတ်မှရဲသားတအူးလက်နက်တလက်ခဲယင်းတချို့နဲ့အလင်းဝင်ခဲ့၍ငွေကျပ်300ချီမြင့်သွားမယ်လို့သိရပါတယ်။2025ခုနှစ်ဇန်နဝါရီလ9ရက်နေ့ညမှာချင်းပြည်နယ်တီးတိမ်မြို့ရတဖ26တရင်မှရဲတပ်သားခိုင်ထူးညင်ဟာ CDF CDM စီရင်ထံသို့လက်နက်တလက်ခဲယံတချို့နဲ့အလင်းဝင်ခဲ့တယ်လို့အတည်ပြုထားပါတယ်လက်နက်ခဲယံနဲ့အတူအလင်းဝင်ရောက်လာတဲ့စစ်ကောင်စီရဲတပ်သားကိုငွေကျပ်300ချင်းမြင့်သွားမှာဖြစ်ပြီးစစ်ကောင်စီတပ်အတွင်းမှအလင်းဝင်ရောက်လို့တဲ့တပ်သားများအနေဖြင့်ဆက်သွင်းနိုင်ကြောင်းမြို့တွင်းမှာဖြစ်စီမြည်တည်နေရာမှာဖြစ်စီတွားရောက်ကြိုးစားပေးမှာဖြစ်ပြီးတော့တွားလို့တဲ့နေရာလှုပ်လို့တဲ့အလုပ်အကိုင်းကိုလည်းစိတ်တိုင်းကျစီမံဆောင်ရွက်ပေးမယ်လို့ဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရီသတင်းတွေကိုတော့ Radio NUG သတင်းတောင်ကိုခန့်နဲ့မင်းတီရန်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီရီသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်အခုနောက်ဆုံးရပြည်တွင်းသတင်းများကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့် American နိုင်ငံ Indiana ရှိအထက်လွှတ်တော်အမတ် Todd Young နှင့်ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်American နိုင်ငံ Indiana ရှိအထက်လွှတ်တော်အမတ် Todd Young နှင့်ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတွေ့ဆုံခဲ့ကြောင်းကိုဇန်နဝါရီ10ရက်မှာဝန်ကြီးဒေါက်တာဆာဆာကအသိပေးဆိုထားပါတယ်။ Indiana ပြည်နယ်မှာအထက်လွှတ်တော်အမတ် Todd Young နှင့်တွေ့ဆုံပြီးအထိပ္ပယ်ပြေဝသောဆွေးနွေးမှုများတွင်ပါဝင်ခွင့်ရခြင်းမှာလေးနက်သောဂုဏ်ယူမှုနှင့်အခွင့်အတူဖြစ်ပါတယ်။အမျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်အပါအဝင်၎င်း၏မဲဆန္ဒနယ်မှအထက်လွှတ်တော်အမတ် Young နှင့်၎င်း၏မဲဆန္ဒနယ်မှမြန်မာနိုင်ငံလွတ်လပ်ရေးနှင့်ဒီမိုကရေစီထွန်းကားရေးအတွက်မရင်မရန်ကြိုးပမ်းဆောင်ရွက်ခဲ့ကြသောစီနေလွတ်တော်အမတ်ရန်အားကျေးဇူးတင်ရှိပါတယ်လို့ဝန်ကြီးကဆိုပါတယ်။တွေ့ဆုံမှုတွင်အထက်လွတ်တော်အမတ်ရန်နှင့်မြမပြည်သူလူထု၏အကြက်အတဲပါဝင်မြမစိန်ခေါ်မှုများကိုဖြေရှင်းရန်အတွက်အချက်၅ချက်ပါမဟာဗျူဟာလမ်းပြမြေပုံကိုလည်းဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ရခိုင်ပြည်ရံပြဲမြို့နယ်ကြောင်နီမော်ကျေးရွာကိုအကြမ်းဖက်စစ်အုပ်စုကဘုံကျဲတိုက်ခိုက်ခဲ့သည့်ဖြစ်စဉ်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်ရံပြဲမြို့နယ်ကြောင်နီမော်ကျေးရွာကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့သည့်ဖြစ်စဉ်ကိုလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနကအသေးစိတ်ထုတ်ပြန်ထားပါတယ်။2025ခုနှစ်ဇန်နဝါရီလ10ရက်နေ့နေ့လယ်တနာရီကျော်အချိန်တွင်ရခိုင်ပြည်ရံပြဲမြို့နယ်ကြောင်နီမော်ကျေးရွာကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖော်ပြပါတယ်။ထို့သို့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်များမျိုးသမီးများနှင့်တက်ကြီးရွယ်အိုများအပါအဝင်အရသာပြည်သူအနည်းဆုံး42ဦးသေဆုံးခဲ့ပြီး52ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသည်။ NUG လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေဖြင့်ပြည်သူတရက်လုံးဒဏ်ထူညီမျှမှုရရှိရေးငြိမ်းချမ်းရေးနှင့်တရားမျှတမှုရရှိရေးဒီဟုသောဥတီချက်များကိုခိုင်ခိုင်မာမာလက်ကင်ဆွဲထား၍အကြမ်းဖက်စစ်အုပ်စု၏ကျူးလွန်မှုများကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ။ ဆက်လက်ပြီး NUG ကချင်းပြည်နယ်မှာတာဝန်ထမ်းဆောင်မဲ့ကျန်းမာရေးဝန်ထမ်းတွေခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်မှာရှိတဲ့ဆေးရုံဆေးကန်းတွေမှာတာဝန်ထမ်းဆောင်ကြမဲ့ကျန်းမာရေးဝန်ထမ်းတွေကိုမြို့သားညီညွတ်ရေးအစိုးရ NUG ကျန်းမာရေးဝန်ကြီးဌာနကခေါ်ယူနေပါတယ်။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မြို့သားညီညွတ်ရေးအစိုးရအဖွဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အမှတ်နှစ်မြင့်ဆောင်2025နဲ့ဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့ခေါ်ယူနေတာဖြစ်ပါတယ်။ချင်းပြည်ချင်းလန်းအစိုးရကျန်းမာရေးနှင့်အာကစားဝန်ကြီးဌာနလက်အောက်ကဆေးရုံဆေးကန်းတွေမှာတာဝန်ထမ်းဆောင်ဖို့ဘာသာရပ်အစုံကအထူးကုဆရာဝန်တွေနဲ့ဆရာဝန်များသွားနှင့်ကတွင်ဆေးနှင့်ဆေးနှီးနွယ်ဆိုင်ရာဘွဲ့လွန်သင်တန်းသားများအထူးပြုသူနာပြုနှင့်သူနာပြုများစေဘဆိုင်ရာနည်းပညာတက္ကသိုလ်များမှဒီပလိုမာဘွဲ့ရရှိသူတွေလျှောက်ထားနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စေဝါတက္ကသိုလ်တွေကနေဘွဲ့ရရှိသူများစေနှင့်စေနှီးနွယ်ဆိုင်ရာဒီပလိုမာဘွဲ့ရရှိသူများကျန်းမာရေးမှူးများအမျိုးသမီးကျန်းမာရေးဆရာမများ LHV ပြည်သူ့ကျန်းမာရေးကြီးကြပ်တင့်နဲ့နှင့်တာဖွားဆရာမများနဲ့ရုံးပိုင်းဆိုင်ရာအတွက်စီမံဘဏ္ဍာရရှိများအပါအဝင်ဌာနခွဲဆေးရေး BC အကြီးတန်းနဲ့အငယ်တန်းဆေးတွေပါခေါ်ယူနေတာဖြစ်ပါတယ်။ဒီထုတ်ပြန်ချက်ဟာဆေးရုံတရုံမှလိုအပ်တဲ့ဝန်ထမ်းအစုံကိုခေါ်ယူထားတဲ့ထုတ်ပြန်ချက်ဖြစ်တယ်လို့စစ်ပေးရှောင်ကျန်းမာရေး CDM ဝန်ထမ်းတဦးကပြောပါတယ်။ရှောက်ထားလူသူများအနေနဲ့အခုဇန်နဝါရီ31ရက်နောက်ဆုံးထားပြီးပတ်ရက်မရှိနေ့စဉ်မနက်7:00ကနေည8:00အထိ NUG အစိုးရကျန်းမာရေးဝန်ကြီးဌာနလူစွမ်းအားအရင်းမြစ်ဌာန Telegram account HRMOHNUG ဒါမှမဟုတ် Telegram username @HRMOHNUG မှာရှောက်ထားပုံစံတွေထုတ်ယူပြီးရှောက်ထားနိုင်တယ်လို့အသိပေးထားပါတယ်။ NUG ကျန်းမာရေးဝန်ကြီးဌာနဟာကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကျန်းမာရေးဌာနအောက်မှာရှိတဲ့ဆေးရုံဆေးကန်းတွေမှာတာဝန်ထမ်းဆောင်ကြမဲ့အထူးကုဆရာဝန်တွေနဲ့ဆရာဝန်တွေကိုခေါ်ယူထားပါသေးတယ်ခင်ဗျာ။ဆလဘီအောင်မန်းမြို့ရဲစခန်းကအချုပ်သား9ဦးထွက်ပြေးရာမှာ10ဦးလွတ်မြောက်တဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်တောင်ပိုင်းကလောမြို့နယ်အောင်မန်းမြို့မှာရှိတဲ့ရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့အချုပ်သား9ဦးထွက်ပြေးရာမှာ2ဦးပြန်လည်ဖမ်းမိပြီး10ဦးလွတ်မြောက်သွားတယ်လို့စစ်ရေးသတင်းရင်းမြစ်တွေနဲ့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။အောင်ပန်းရဲအချုပ်ခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့အမျိုးသား29ဦးနဲ့အမျိုးသမီး3ဦးအနက်အမျိုးသား9ဦးဟာမနေ့ဇန်နဝါရီလ9ရက်နေ့မနေ့တနာရီခွဲခန့်မှာထွက်ပြေးသွားခဲ့တာလို့စစ်ရေးသတင်းရင်းမြစ်တဦးဖြစ်တဲ့ CDM ဗိုလ်ကြီးဇင်ရော်ကဆိုပါတယ်။ကင်းတာဝန်ကျနေတဲ့ရဲတပ်သားထွန်းမင်းကျော်တာဝန်ကျနေချိန်အချုပ်သားတွေချုပ်နှောင်ထားတဲ့အင်သာဘက်ကအတန်းတွေထွက်လာတာကြောင့်သွားကြည့်ချိန်မှာအချုပ်သားတွေထွက်ပြေးဖို့ကြိုးစားနေတာကိုစတင်တွေ့ရှိခဲ့ပြီးအော်ဟစ်တားဆီးတာကြောင့်ကင်းမှုနဲ့အခြားကင်းသမားတွေနိုးလာပြီးဝိုင်းဝန်းဖမ်းဆီးခဲ့တာကြောင့်ခိုးမှုနဲ့အချုပ်ကျနေတဲ့ညီညီအောင်ခေါ်ညီအောင်ကိုချက်ချင်းဖမ်းမိခဲ့ပေမဲ့ကိုဦးလွတ်မြောက်သွားတယ်လို့အတည်ပြုထားပါတယ်။ထွက်ပြေးလွတ်မြောက်သွားတဲ့ကိုဦးအနက်ခိုးမှုနဲ့အချုပ်ကျနေတဲ့မိုးဆွေဟင်းခေါ်ရဲလေးကိုအဲ့ဒီနေ့မနက်9နာရီခွဲဝင်းကျင်မှာအမှတ်903အမြောက်စစ်စင်ရေးကုကဲမှုဌာနချုပ်အနီးပြန်လည်ဖမ်းဆီးရမိခဲ့ပေမဲ့ကျန်တဲ့၈ယောက်လွတ်မြောက်သွားတယ်လို့သိရပါတယ်။ထွက်ပြေးလွတ်မြောက်သွားသူတွေဟာအချုပ်ခန်းတာဝန်ကျကင်းမှုရဲတပ်ချက်ကြီးထွန်းမြင့်ကိုင်နဲ့ကြီးမပါတဲ့တွဲဖို့တနက်ကိုယူဆောင်သွားတဲ့အတွက်ကလောခရရဲမင်းကြီးခင်နိုင်နဲ့ရဲတပ်ဖွဲ့ဝင်18ဦးအပူတပင်းရှာဖွေနေတယ်လို့ပြောပါတယ်။အဲ့ဒီအချုပ်ခန်းမှာဖမ်းဆီးထားတဲ့အချုပ်သား32ဦးထဲမှာအသက်32နှစ်အရွယ်ဟာအသက်အကြီးဆုံးဖြစ်ပြီးအသက်15နှစ်အရွယ်ကအငယ်ဆုံးလို့သိရပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးဒေတာတွင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ရဲတပ်ဖွဲ့ဝင်နဲ့အချုပ်သား10ဦးတနက်ယူပြီးရဲစခန်းကနေထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်။ရဲနဲ့အချုပ်သားတွေထွက်ပြေးသွားပြီးနောက်ပိုင်းအောင်ပန်းမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမှုတွေတင်းကျပ်နေပြီးထွက်ပြေးသွားတဲ့သူတွေကိုလိုက်လံရှာဖွေနေတယ်လို့လည်းဆိုပါတယ်။အောင်ပန်းရဲစခန်းကရဲတပ်ဖွဲ့ဝင်တွေနဲ့အချုပ်သားတွေထွက်ပြေးတဲ့ဖြစ်စဉ်ဟာဒါပထမဆုံးအကြိမ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့် Mindel အပေါ်အမေရိကန်အရေးယူပိတ်ဆို့မှု Justice for Myanmar ကကြိုးဆိုလိုက်ပြီးပြစ်မှတ်ထားပိတ်ဆို့အရေးယူမှုများထပ်မံချမှတ်ရန်နိုင်ငံတကာအစိုးရများကိုတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ Mindel သည်မြန်မာစစ်တပ်အားစစ်ရာဇဝတ်မှုများနှင့်လူသားမျိုးနွယ်အပေါ်ကျူးလွန်သည့်ရာဇဝတ်မှုများဆက်လက်ဖြစ်ပွားနေစေရန်ကူညီပံ့ပိုးပေးပါသည်။မြန်မာအပေါ်ပိတ်ဆို့အရေးယူမှုအပြည့်အဝအပါအဝင်မြန်မာစစ်တပ်၎င်း၏လုပ်ငန်းများနှင့်မိဖက်များအားပြစ်မှတ်ထားပိတ်ဆို့အရေးယူမှုများထပ်မံချမှတ်ရန်နိုင်ငံတကာအစိုးရများကိုကျွန်ုပ်တို့တောင်းဆိုအပ်ပါတယ်လို့ဇန်နဝါရီ10ရက်မှာ Justice for Myanmar ကအသိပေးကြေညာထားပါတယ်။ Mindel ၏အမျက်အစွန်းခံမှန်းချက်များအရမြန်မာစစ်တပ်၏အစုရှယ်ယာများသည် Mindel ၏ပြင်စမနှစ်မှ9နှစ်ကြာလက်ပတ်မှုတွင်ကန်ဒေါ်လာတန်း290နှင့် ရင်းနောက်9နှစ်အတွင်းနောက်ထပ်ဒေါ်လာတန်450ရရှိနိုင်မည်ဖြစ်ပြီးရင်းနောက်9နှစ်အတွင်းတမတော်နှင့်ထိပ်တန်းဗိုလ်ချုပ်ကြီးများအတွက်ကြီးမားသောအကျုံးဝင်မှုဖြစ်နိုင်သည်ဟုမိုင်းတဲဤအမျက်အဆုံးခန့်မှန်းချက်များအရသိရတယ်လို့ဆိုပါတယ်မိုင်းတဲကိုအမေရိကန်၏မျိုးသားလုံခြုံရေးနှင့်အကျိုးစီးပွားကိုစတင်သောကုမ္ပဏီအဖြစ်စည်းရုံးသွင်းအရေးယူနိုင်ကြောင်းဇန်နဝါရီလ6ရက်နေ့တွင်
အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဆက်မှုလုပ်ငန်းရှင်လုံခြုံရေးဌာနကကြေညာခဲ့ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG
သတင်းတော်မင်းတီဟန်နှင့်ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဇန်နဝါရီလ7ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့တွင်ရှေ့တောင်ဘက်မှလေမြောင်းပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချုံမော်နဲ့တောင်ပိုင်းဒေသများတွင်လည်းရှေ့တောင်ဘက်မှလေမြောင်းပြောင်းလဲတိုက်ခတ်လာနိုင်ပါတယ် မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့တွင်အပူချိန်များဆက်လက်ရော့ကျလာနိုင်ပြီးနှင်းငယ်အေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်ပြည်နယ်နဲ့ကယင်ပြည်နယ်တို့တွင်နံနက်ပိုင်းမြူလူများကြာဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်နောက်တောင်ပိုင်းတွင်တိမ်ထူထပ်နိုင် င်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ရှိနိုင်ပါတယ်။ဥဒမကွေနဲ့တနင်္သာရီကယူရမ်ဘတ်တွင်လေသည့်အရှိတ်မှတနင်္သာရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင့်အတင့်ရှိနိုင်ပါတယ်ရှင်။
ရေဒီယို NUG မှာဆက်လက်အတန်းလှည့်ပေးနေပါတယ်။အခုတခါတော်လိုင်းကပြအစီအစဉ်ကဏ္ဍမှာတော့မောင်မောင်ငိမ့်အေးရေးထားပြီးလွတ်လပ်နေဦးဖတ်ကြားထားတဲ့တစစ်စစ်မြင်နေတဲ့စစ်ဆိုတဲ့တော်လိုင်းကပြကိုနားဆင်ကြမှာဖြစ်ပါရဲ့ရှင
်။စစ်ကိုကျွန်တော်ချစ်တယ်။စစ်ကစစ်ကိုစစ်ချတော်နိုင်တယ်။စစ်ကစနစ်တစ်ခုကိုစစ်ချသွားနိုင်တယ်စစ်ကလူတွေကိုစစ်ချသွားနိုင်တယ်လို့ငွေနဲ့ဖြစ်စီအာဏာနဲ့ဖြစ်စီအတိုင်းအဝိုင်းနဲ့ဖြစ်စီလူအချို့ကလဝကြီးအုပ်ထားတဲ့အရာမှန်သမျှကိုလည်းစစ်ချသွားနိုင်ပါတယ်ရုပ်စွာအဆုံးခမားပါလဲသူပါလဲကျွန်တော်ပါလဲစစ်ကစစ်ချနိုင်ပါတယ်အခုတော့ရှိတယ်စစ်ကစစ်စစ်စစ်စစ်ညီနေအောင်စစ်မှဖြစ်ပါနဲ့စစ်ကစစ်စစ်စစ်စစ်မညီပဲမစစ်တစစ်ဖြစ်နေရင်တော့ပြည်သူတွေတစစ်စစ်နာမှာပဲတိုင်းပြည်လဲတစစ်စစ်နာမှာပဲစစ်ကစစ်အယောင်ဆောင်ထားရင်စစ်ဟာဘယ်တော့မှမပြီးနိုင်တော့တယ်လို့ငြိမ်းချမ်းရည်ဟာလဲစစ်လို့မစစ်တော့ဘူးလေဟိုနေရာမှာတစစ်စစ်ဒီနေရာမှာလည်းတစစ်စစ်နဲ့စစ်ကြောက်နာကျင်နေကြသူအားလုံးစစ်ကိုစစ်စစ်စစ်ဖြစ်ချင်ကြပေမဲ့စစ်ကြောက်ပျော်ရွှင်နေကြသူတွေကတော့စစ်ကိုစစ်စစ်စစ်ဖြစ်မှာစိုးရိမ်နေကြစစ်ကစစ်စစ်ဖြစ်နေမှကာလတစ်ခုအလွန်မှာတိုင်းပြည်ဟာတိုင်းပြည်အစ်စ်လူတို့ဟာလူတို့အစ်စ်စနစ်ဟာစနစ်အစ်စ်ပစ္စုပန်ဟာပစ္စုပန်အစ်စ်အနာဂတ်ဟာအနာဂတ်အစ်စ်ဖြစ်နေတယ်စစ်ကိုစစ်စစ်စစ်ဖြစ်ဖို့ကျွန်တော်တို့ကိုယ်ထဲကသွေးတွေစစ်စစ်စစ်စစ်မြောင်လှက်ပနှွေးထွေးစီးဆင်းနေရမယ်စစ်ကိုကျွန်တော်ချစ်ပါတယ်စစ်ကစစ်မဖြစ်အောင်အာလုံးစစ်သွောင်းစစ်ချနိုင်တယ်မဟုတ်လား
ဗီဒီယို NUG မှာဆက်လက်အတန်းလွှင့်ပေးနေပါတယ်ရှင်။အခုအစီအစဉ်မှာတော့ Black Money Campaign ရဲ့ Wednesday Call Podcast မြန်မာစစ်အုပ်စုဤလေးချောင်းတိုက်ခိုက်မှုတွေဆက်လက်တိုးလာမှုနဲ့ AVIC အပိုင်းနှစ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
အရှိကပြောသွားတာအရဆိုရင်စစ်လေရင်ကြီးရောင်းတဲ့ဒုံးကြီးတွေရောင်းတဲ့နီးပညာတွေတင်နန်းတွေပေးတယ်။အလင်းဘုံချက်ပြီးပြန်လာရင်လင်းယူပြန်ပြင်ရတဲ့ maintenance ပေါ့နော်ပြန်လည်ပြုပြင်ထိန်းသိမ်းရတဲ့ကိစ္စတွေဆိုလဲဒါ effect ကနေပြီးတော့ service ပေးတယ်ပေါ့နော်။အဲ့တော့လက်ရှိမှာမြန်မာပြည်မှာစစ်အုပ်စုကလေကြောင်းတက်ခတ်မှုတွေလုံတိုင်းသုံးနေတဲ့လေရင်တွေထဲမှာဒါ effect ကနေပြီးတော့ပို့ထားတဲ့လေရင်တွေရှိရပေါ့နော်။အမျိုးအစား6ခုပေါ့နော်ဒါအစည်းအရေးရတော့ဒါအများကြီးပဲ။အမတို့သတင်းတွေမှာတော့တခြားတွေ့နိုင်ပေါ့နော်။ဥပမာဒါ FTC ဆိုတိုက်ခိုက်ရေးချက်လေရင်တော့ wine dwarf ဆိုတာတည်ယူပို့ဆောင်ရင်းနဲ့ပုံကျဲနိုင်တဲ့လေရင်မျိုးပေါ့နော်။နောက် K8 ရေးကျင်ရင်းနဲ့အပေါ်စားတိုက်ခိုက်လေရင်နောက် GF17 ဆိုတာပုံကျဲတဲ့လေရင်ပေါ့နော်။ပြီးတော့ Y8 တည်ယူပို့ဆောင်ရင်းနဲ့ပုံကျဲနိုင်တယ်။နောက် G7 ကတော့တိုက်ခိုက်ရေးလေရင်ပြီးတော့မြေပြင်တိုက်ခိုက်မှုတွေနဲ့ကင်းထောက်လုပ်ငန်းတွေလုပ်တယ်။အဲ့တော့ဒီလိုမျိုးလေရင်မျိုးစားအကုန်လုံးကိုတရုတ်ကပို့နေတယ်။ပြီးတော့ပို့တာနဲ့ရောက်တာနဲ့တုံးတယ်ပုံကျဲတယ်ပေါ့နော်။ဒါရှမ်းတို့ပြင်နီတို့တောက်လျှောက်ဖြစ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွေမှာဆိုလေဒီလေရင်ကိုတုံးခဲ့တာဖြစ်တယ်ပေါ့လေ။ဘလို့တားနိုင်လဲဆိုတဲ့ဟာမှာကြတော့ဒါတခုစိတ်ဝင်စားချက်ကောင်းတာကအဖစ်လိုတရုတ်အစိုးရဒီပေါ့နော်ကုမ္ပဏီမှာရှယ်ယာပါနေတာကဒီဥရောပကအစိုးရ၃ခုပေါ့နော်ပြင်သစ်ဂျာမနီစပိန်ပေါ့နော်ဒီအစိုးရတွေကရှယ်ယာပါနေတယ်ပေါ့နော်အဲ့တော့တချို့လေရင်တွေဆိုရင်ဒီဥရောပနိုင်အစိုးရရှယ်ယာပါထားတဲ့ကုမ္ပဏီ Airbus နဲ့ Avian နဲ့ပေါင်းပြီးထုတ်ထားတဲ့လေရင်တွေကလက်ရှိမြန်မာပြည်မှာဖြစ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေမှာတုံးနေတာရောရှိတယ်ပေါ့နော်အဲ့တော့အမားတို့အနေနဲ့ကAvian ကို DR တွေတောဖို့အတွက်မလုပ်နိုင်လဲဆိုရင် Airbus ကဥရောပကုမ္ပဏီဖြစ်တယ်ပြီးတော့ EU ဒီမြန်မာ BOD ပေါ့နော်လက်နက်တင်သွင်းခွင့်ကိုပိတ်ပင်ထားတဲ့ပေါ့နော်ဟိုပိတ်ပင်မှုတို့ကိုထုတ်ပြန်ချက်ထုတ်ထားတယ်ထုတ်ပြန်ချက်ထုတ်ပြီးသားလည်းဖြစ်တယ်ပေါ့လေအဲ့တော့ပြောမယ်ဆိုရင် EU ကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်ကိုဥရောပကုမ္ပဏီကိုယ်တိုင်ကချိုးဖောက်နေရပေါ့နော်အဲ့တော့အမားတို့ကအားလုံးသိတဲ့အတိုင်းပဲကွာ EVIC ကတရုတ်အစိုးရပိုင်နေကွာတရုတ်အစိုးရကဘာလို့လို့ဂယူးမဆိုင်ဘူးကွာသူလှုပ်ချင်တာလို့မှအမားတို့အားလုံးသိတယ်ဒါပေမဲ့ EVIC ကသူပြန်မိခိုးနေရဒီဥရောပကုမ္ပဏီ Airbus ဖြစ်အဲ့တော့ Airbus ကိုအမားတို့ဒီဖိအားပေးလို့ရပြီးတော့ဒီ Airbus မှာပါနေတဲ့ share ရှင်တွေကလည်းဥရောပအစိုးရတွေပြင်သစ်ဂျာမနီစပိန်ဖြစ်တယ်ပြီးတော့ဒီအစိုးရတွေကလည်းတော်လည်ရေးမှာတော်လည်ရေးဘဏ်နဲ့ရက်တည်ပါတယ်ဆိုရတာထုတ်ပြန်ကြေညာချက်တွေရှိပြီးသားပေါ့နော်နောက်ပြီးတော့သူတို့ဒီဥရောပကုမ္ပဏီကြီးကစီးပွားရေးလုပ်ငန်းလုပ်တဲ့အခါမှာသူတို့လုပ်တဲ့လုပ်ငန်းငွေကြေးဒီ human rights violation ပေါ့နော်လူခွင့်ချိုးဖောက်မှုတွေနဲ့မညီဆွမဘူးမညီဘူးဆိုတော့ဂတိကဝတ်တွေကိုပေးထားပြီးသားပေါ့နော်ဒါသူတို့ရဲ့လုပ်ငန်းတွေမှာအဲ့တော့ဂျာရီယိုအမားတို့ဒီပြန်ထောက်ပြပြီးတော့ EVIC ကိုထောက်ပံ့နေတာရက်ခိုင်းလို့ရအဲ့ရနေတဆင့်ဒါစစ်အုပ်စုကိုဒီလက်ရှိမှာပို့နေတဲ့လေရင်တွေပို့ဖို့တက်စီစဉ်ထားတဲ့လေရင်တွေနီးပညာတွေဒီရောင်းနေတဲ့ဒုံးကြီးဒါတွေအားလုံးရက်လိုက်ဖို့ရန်တော့ပေါ့အမားတို့ကတဆင့်ခံဖိအားပေးလို့ရတာရှိရပေါ့နော်နောက်တစ်ခုကဘာထပ်လုပ်လို့ရသေးလဲဆိုတော့ EVIC ကို EU ဆန့်ရှင်ချလိုက်တဲ့ဟာမျိုးပေါ့နော်ဒါဆိုရင်ဒီကုမ္ပဏီAirbus ကုမ္ပဏီကလည်း EVIC နဲ့အလုပ်တွဲလုပ်ဖို့ခတ်သွားမယ်။အဲ့ဒါဆိုရင် Airbus ကနေ EVIC ကအခုညီမရဘူးဆိုရင်ဒါမြန်မာစစ်အုပ်စုကိုသူပေးနေတဲ့သူထောက်ပံ့နေတဲ့ဒီလေရင်တွေလက်နက်တွေနှီးပင်ညာတွေဟာပေးဖို့ခတ်သွားမယ်။အဲ့လိုမျိုးအစဉ်စဉ်တော့ရှိတာပေါ့နော်။အဲ့တော့ပြန်ပြီးချုပ်လိုက်ရရင်တော့အမားတို့စစ်အုပ်စုကို EVIC ကဒီပေးနေရောင်းနေတဲ့လက်နက်ဒီလေရင်တွေရပ်ဖို့ရန်တော့ကိုအမားတို့ကတဆင့်ခံ Airbus ကိုဖိအားပေးဖို့လိုတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးလည်းအမားတို့ဒီ Black Money Campaign သွေးစွန်းငွေဖြတ်တောက်ရေးလှုံ့ဆော်မှုကနေပြီးတော့ဒါပြည်တွင်းပြည်ပအဖွဲ့တွေအောင်မရတာ7လပိုင်းလောက်ကုံလောက်တုန်းက2024ဆယ်လပိုင်းလောက်ကုံတော့ပေါ့အမတို့ Airbus to Airstrike ဆိုတဲ့ campaign ကိုစခဲ့တာရှိတယ်ပေါ့နော်ဒါအခုချိန်မှလည်းဆက်ပြီးတော့သွားနေတော့မယ်ပေါ့နော်အမတို့ဒီ Airbus company ကိုဒီ CEO နဲ့ share ရှင်တွေကိုစာပို့တဲ့ process တွေပေါ့နော်စာပို့တဲ့အလုပ်တွေ open letter ပို့တာအဖွင့်ပေးစာပို့တာတွေဒါရက်ဖက်ဖွဲ့စည်းပေါင်း300ကျော်နဲ့ပေါင်းပြီးတော့ပို့ပြီးတော့သူတို့ကိုဖိအားပေးတာတွေတောင်းဆိုတာတွေအမတို့စီးအောင်လုပ်ဆောင်တာတွေဆက်လုပ်နေရတယ်လည်းရှိတယ်ပေါ့လေဟုတ
်ဟုတ်ကဲ့ပါအမကျေးဇူးတင်ပါတယ်ရှင်းပြသွားတာဆွေးနွေးသွားတာလည်းတော်တော်ဆုံးဆုံးလေးရှိပါတယ်ဆိုတော့ဒီ Airbus နဲ့ EVIC နဲ့ဆက်ဆက်မှုကိုလည်းတော့တွေ့ရတယ်ပေါ့နော်ခုကပြောရဲဒီတရုတ်အစိုးရတိုက်ရိုက်ထိန်းချုပ်နေတဲ့ EVIC ကုမ္ပဏီကိုတိုက်ရိုက်ဖိအားပေးဖို့ဆိုတာထက်တဆင့်ခံနီးလန်းနဲ့ဖိအားပေးမဲ့ဟာကပုံပြီးတော့ထိရောက်မှုရှိတယ်လို့အမဒီမှာဆွေးနွေးသွားတာကိုတွေ့ရပါတယ်ဆိုတော့ဒီအပိုင်းကတော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်လို့ကျွန်တော်တို့ရဲ့ဒီ Wednesday Call Podcast ကိုဒီနေရာလေးမှာပဲကျွန်တော်ရန်နာလိုက်ချင်ပါတယ
်ဟုတ်ကဲ့ပါပါကျွန်တော်ကလည်းကျွန်တော်ကိုဖိတ်ခေါ်ပေးတဲ့အတွက်ကျေးဇူးတင်တယ်ပေါ့နော်တစက်တည်းမှာဒီ podcast ကိုနားထောင်နေမယ်တော်လန်လူလူကိုလည်းပြောချင်တာကတော့ကျွန်တော်တို့ဒီ Black Money Campaign ကဆက်ပြီးသွားနေတဲ့ဒီချောင်းတိုက်ခိုက်မှုတွေရပ်တန့်ဖို့ရန်အတွက်လှုပ်ရှားတွေလှုပ်ရှားမှုတွေမှာပေါ့နော်ဒီ Airbus to Airstrike လှုပ်ရှားမှုတွေရောဒီ Aviation Fuel လှုပ်ရှားမှုတွေရောပြီးတော့ဒီ MOGE PDD နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီပတ်စံနေရနေတာတွေကိုရပ်ဖို့အတွက်ကိုဆက်လုပ်နေတဲ့လှုပ်ရှားမှုတွေမှာလည်းပူးပေါင်းဆက်ပြီးတော့ပူးပေါင်းပါဝင်ပေးကြပါလို့ပြောရင်းနဲ့ Black Money Campaign Wednesday Call ရဲ့ Host ကိုချစ်ခင်ကိုလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါ
ပ
Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လိုင်းတီဂီတာအစီအစဉ်မှာတော့အန်ဒီဆိုရေးထားပြီးဒီဘိုရာဒီနဲ့ခရစ္စတိုဖာတီဆိုထားတဲ့နှလုံးသားကိုဖွင့်ကားကြည့်ပါဆိုတဲ့တော်လိုင်းတီတချင်းလေးကိုနားဆင်ကြမှာဖြစ်ပါတယ်ရှင်
လလချင်းတွေပျောက်ဆုံးမောင်မိုင်းနေတဲ့နာဂတ်တွေဒိတ်တဆိတ်ပုံခိုနေရလေရင်ပြန်တွေ့လာကြသည
်ဝေငါဘုံတွေကျဲချာလာအင်းကြီးများပြမိတော့တွေ့ကြတပြမဲ့ပြည်သူတွေကြကလေးလူကြီးတွေတည်ကြသည်စကားလုံးများငါဆွမ်းအားမျက်လုံးအိမ်တွေငိုကြပြီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 18.9 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့ရပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်